တဲ့ရေတော်ချစ်မှုဆရာဝန်ကြီးဗောဓကတာမမဟုတ်ခင်ဗျာကျွန်တော်တို့ဒီငလင်အန်ဒီယန်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ခေါက်ကပြောခဲ့တဲ့နေရာမှာငလင်မတိုင်ခင်ချိုးတင်ပြင်ဆင်ထားတဲ့ဒီလေးလံတဲ့ပစ္စည်းတွေကျုံကျလဲကြတာကနေကာကွယ်ဖို့ပစ္စည်းထားသူစနစ်တကျရှိဖို့လေဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝတ်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာတာဖို့လေဒီအရေးပေါ်ရှိဦးသူလားပြည်သူနည်းတွေနဲ့အရေးပေါ်ဆင်းတဲ့ပစ္စည်းတွေကိုဆောင်နာဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီလှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုစက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ဝင်ရင်လှုပ်လာတဲ့ဆရာကြီးပထမဆုံးဘာလို့ကိုအရေးကြီးတယ်ဆရာ
ဝင်ရင်ဝင်ရင်တကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေကစနစ်ချဖို့လိုတယ်ချက်ချင်းမချရင်ခုနပြည့်ခဲ့တဲ့အချိန်ဆုံးကပို့ပြီးတော့များနိုင်တာပေါ့နော်အဲ့ကြောင့်မလို့တကယ်လို့မြက်ကိုဟာစောင်းဦးသွင်းမှာအိမ်သွင်းမှာရုံးသွင်းမှာရှိနေတဲ့အခြေအနေပထမဆုံးရေးချင်တော့ကိုယ့်အကူစေပဲရှိအောင်ပေါ့နော်ကိုယ့်အကူကြီးမြအောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့ဘာလုပ်ရမလဲဆိုတဲ့ step ကြီးကိုတစ်ခုတစ်ခုလုပ်သွားဖို့လိုတယ်နော်ဒီလိုပဲကိုယ့်ရဲ့ဘေးမှာရှိတဲ့ဒေသစုဝင်တွေရောနော်လုပ်ဖို့ကြိုက်ပဲဒီရောအကုန်လုံးကိုလည်းပဲတတ်နိုင်သမျှအရန်ကိုမကြောက်ရွံ့ဖို့နဲ့ရောက်ရခတ်ပြီးတော့ဖြစ်ဖို့အတွက်ဒါတွေအတွက်တော့ကျေးဇူးနဲ့တင်ပြပေးရမယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ငလင်းလှုပ်လာလာချင်းအရေးကြီးတော့ကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရမယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
။ပထမဆုံးစလှုပ်တာနဲ့လိုအပ်မယ့်ကိစ္စတော့အန္တရာယ်ကြီးတဲ့နေရာကိုအမြင်ရှာဖို့ကိုရှိနေတဲ့နေရာနေပြီးတော့အန္တရာယ်ကြီးတဲ့နေရာဆိုတာအဆောက်အဦနေပြီးတော့အပြေကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူး။ဒီကအချင်းပြေးချင်းပြီးတော့အဆောက်အဦကိုထွက်အောင်ကြိုးစားတာတို့အဲ့ဘက်ကတော့တက်လီကောင်ကိုတုံးပြီးတော့အပြင်ကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သေးဘူး။ဘာလို့လဲ။ငယ်ငယ်လုပ်တဲ့အချိန်ကငယ်ငယ်လေးသူပြေးနေတဲ့အချိန်မှာပဲကျူတဲ့အချိန်ပိတ်နေတဲ့အချိန်ကတော့ကျုံနေတဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲသိရှိတဲ့နေရာတစ်ခုခုကိုချက်ချင်းရှာတယ်။သူတွေသိတဲ့နေရာဆိုတာကတော့ကျွန်တော်ဒီခိုင်ကန်တဲ့သပွဲရဲ့အောက်တူအကာအကွယ်ရဲ့အောက်တူကြီးဝင်တဲ့ဟာမျို
း။ဟုတ်ကဲ့ဆရာ။အဲ့တော့အခုတော့ဒီခိုင်ကန်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝတ်ကာကိုင်ပေါ့နော်။ဝတ်ပြီးတော့အကာအကွယ်တစ်ခုကိုယူပြီးတော့တစ်ခုခုကိုမလဲအောင်ကြိုင်ထားမှာပါဆရာနော်
ဟုတ်ကဲ့ဟုတ်ကဲ့ခရင်အောက်တော့နေနေနေရမျိုးတော့သူကမဝင်သေးဘူးခရင်အောက်ကျတော့အရင်နေတော့တစ်ခုခုပြိုကျတာနဲ့ကိုယ်ကအောက်မှာပြီးနေမှာပေါ့နော်တကယ်တော့ခိုင်ခန့်တဲ့သပွဲမျိုးတွေခိုင်ခန့်တဲ့အကာအကွယ်မျိုးတွေဒီလိုမျိုးတွေအောက်မှာချက်ချင်းနေရာယူနေတယ်တဲ့ရပေါ်မှာရှိနေတယ်မှာခေါင်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ခေါင်းပေါ်ကနောက်တော့ကျတော့ဒွင်းပေါက်သူနိုင်ရန်တို့ဒီမှန်တကားတို့ဒီလိုချင်းချင်းမျိုးတွေရဲ့ဒီမှာတော့ပြိုကျနေတဲ့ပိတ်ဆောင်ပြီးဘောကဒီနေရာကြားရပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသေးဘူး။ဒီကအရင်လိုဘာလို့မှလည်းမနေသေးဘူး
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီငလျင်ဆုပ်လုပ်ခြင်းနောက်ထပ်ဖြစ်နိုင်တဲ့ဘလို့အနေထပ်တော့ပြင်ထားစေနေလဲဆရာ
။တကယ်လို့များကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြည့်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှာလည်းတက်နိုင်များစိတ်ကိုတည်ငြိမ်ထားဖို့လိုတယ်။ဒီတဲ့အခါမှာအရန်ရုံးကံလှူရှားပြီးတော့မထွက်ဖို့ရည်ကြီးရုံးကံလှူရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေဖြတ်ကျော်သွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီအချိန်မှာကိုညတောင်းမှုအတွက်သူကကြိုးစားမယ်တကယ်လို့များကိုကိုယ်တိုင်တနေရာထဲမှာပြိမိနေတယ်ဆိုရင
်ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွင်းမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြန်ရောက်နေရောဆရာဘာပဲဖြစ်ဖြစ်လို့ဆောင်နေလဲဆရာ
တကယ်လို့အိမ်ပြန်ထွက်နေရင်လည်းပဲဘုကာဆိုင်ဆိုတဲ့တော့ငလျင်မှာသူချက်ချင်းအောက်ကိုဘာသာဝှချရမယ်လေဆိုတဲ့ခါကျတော့ငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူကတဲချအောင်အရန်ကိုရည်ကြီးပေါ်ကိုသူကဘိုင်းကိုတဲချအောင်လုပ်နေတဲ့တော်လို့မျိုးဆိုတဲ့အခါကျတော့သူကသူတို့ပြန်ပြန်ပြီးတဲ့ပုံစံကတော့ငလျင်ကကိုယ်ကိုတဲမချခြင်းကိုကအရင်လဲကြပါလို့ပြောတာပေါ့ဒါမှသာဒီငလျင်ကငလျင်တန်းကြောင့်ဝုန်းသူလဲကြတဲ့အခါမျိုးကြရင်လက်ကောက်ပြီးလက်ကျုပ်ပဲခေါင်းနဲ့ကြည့်ရင်ခေါင်းမှာတန်ရရမယ်သတိပြည့်မယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ဘုတ်ဆိုတဲ့ပထမဆုံးဥစ္စာကိုဖတ်ကြခြင်းဒီကြီးပေါ်ကိုလူထောက်ပြီးပြုတ်ဝင်လိုက်တာတော့ဟု
တ်ကဲ့ဆရာအဲ့တော့ဒီမှာတော့ဒီကြီးပေါ်မှာဝတ်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့တန်းညစ်ပေါ်ကိုဝတ်ချရမယ်တဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒီတဲ့အခါမှာကာဆိုတဲ့တဘောကတော့သူကဘာလို့ဆိုလိုတာလဲဆိုကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ချလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်ထိုင်တာပေါ့နော်ဥကောင်းကိုတစ်ခုခုဖြစ်နေရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအဲ့ကြောင့်မလို့ဥကောင်းကိုဒီကိုယ့်ရဲ့ကောင်းပေါ်ကိုလက်ကိုတင်းဒါမှမဟုတ်ဘေးလမ်းမှာကောင်းလို့တခြားပစ္စည်းလို့ရှိရင်ကောင်းပေါ်မှာတစ်ခုခုတင်းတကယ်လို့ဘန်းလို့ဘာလို့ဒီလိုမျိုးတွေရှိနေလဲခေါင်းကိုသင်ထားဖို့ဆိုတော့ပြဿနာကာကာပါတော့ကြာ
ဟုတ်ကဲ့ဆရာအဲ့တော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လေဒီခေါင်းကိုမထိခိုက်အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့သပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာသပွဲတိုင်ကိုကင်တာမျိုးကိုဆလိုတာပါဟု
တ်ကဲ့ဟုတ်ကဲ့ဘုတ်ကာပြီးတော့မကင်ဆိုတဲ့သဘောကငလျင်ကကိုယ်ကိုလွတ်ကာပြီးတော့ဆွဲတဲ့နေတဲ့အတွက်ကြောင့်ဘေးကနေပြုတ်မကြအောင် တယ်မကြအောင်တခုခုကိုကြိုက်ထားဝယ်ဒီလိုသဘောမျိုးနော်ဒါပေမဲ့ဒါကြောင့်မလို့ဝတ်ကာတိုင်းဆိုတော့ကျွန်တော်တို့ကငနေမှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆိုနေတာတကယ်လို့အပြင်းမှာကိုယ်အပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကြိုးချနေလည်းဒီကြည့်ရဖြစ်တဲ့အကတိတွေအောက်တို့ဆောက်အဦတွေရဲ့ဒီလိုနော်အပြင်းမှာတက်နေတဲ့ဒီအဲ့နေရာမျိုးတွေမျိုးပဲနဲ့ငနေမှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကိုင်းကျင်လို့ကွက်ရက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဘောက်ကာဆိုင်ကြီးနဲ့အဲ့နေရာမှာကိုယ့်ကိုစစ်ပြအောင်နေပြနေတယ်ပေါ့ကွနော်
ဟုတ်ကဲ့ကြည်တကယ်လို့အပြင်းမှာကားမောင်းနေတဲ့နေရာမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှောက်ပြီးချက်ချင်းရက်ရက်အခါမှာလည်းခုနပြောသလိုပဲကျုပ်ချက်ကျိုးလဲနိုင်တဲ့ဖြစ်စီတွေရှိတဲ့နေရာမျိုးတိုက်ရင်နဲ့ဝေးရာတစ်ပြေနေနဲ့ဝေးရာကျွန်တော်တို့တကားတွေပေါ်တို့ဓာတ်အောက်တို့ဒီလိုသဘောမျိုးတွေပါလေကျုံကမကြောက်ကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်ဘာလို့လဲဆိုတော့ကားကိုယ့်ပေါ်ကိုပြုတ်ချလာတာတခုရှိနေတယ်ကားကကိုယ်ကိုကာကွယ်ပေးနေရှင်းမကြည့်အောင်ဘေးကိုမထွက်အောင
်ဟုတ်ကဲ့ကျေနောက်ထပ်ရောဒီအပြင်မှာအထူးသတိထားတဲ့နေရာအနေထားမျိုးတွေရှိကြလားဆရာ
အခုကကျတော့လည်းပဲသူကတကယ်လို့ပြန်နေနေလုပ်တဲ့အချိန်မှာကိုယ်ကပင်လယ်ကမ်းခြေလိုနေရာမျိုးရောက်နေတယ်ဆိုရင်တော့ဒါညနေနေရာပေါ့ဆိုဆူနာမီကလာနေတယ်ဆိုတော့နောက်နိုင်မိနစ်ပိုင်းနိုင်ပိုင်းအတွင်းမှာသူကတိုက်လာနေတဲ့အတွက်ကြောင့်ဆူနာမီလုံးမဲ့ညနေနေရာဆူနာမီရေတိုင်းနေရာ30 30 50ပြီးညစ်တဲ့ပြီးတော့ဟိုအားလုံးကိုသူကဘယ်လိုပြောမလဲအနေရရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပြင်50အထက်ညနေနေရာမျိုးကိုဒါမျိုးအဆောက်အဦညစ်ရှိတဲ့နေရာမျိုးအရင်တက်နိုင်တဲ့နေရာအရင်ဆုံးပြေးပြီးတော့ကာကွယ်နေတိုင်းဖြစ်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်